မြန်မာနိုင်ငံရဲ့တက်တူတူဖော်ရေးကဏ္ဍဘာကြောင့်မတိုးတက်ပဲရှိနေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွန်ရဲ့အမြင်ဒုတိယပိုင်းကိုဒီတစ်ပတ်မှာတင်ပြပေးပါမယ်
တက်တူဒီတရားစားတဲ့တိုက်ပြည်ကွန်ပျူတာတက်ဖို့ညမတာစီးပွားရေးလာလာကောင်းတဲ့ဟိုအခွင့်အရေးတွေရှိရတာနဲ့တော့ကျွန်တော်တို့ကလို့ပြောမယ်ဟိုဘိုးပြူမှာကြောက်တဲ့စစ်တေကြီးလိုပဲဘာမှမလုပ်ရသေးခင်ဆိုရင်စိတ်ကြီးများပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကင်နေပြီးအောင်မရှိလို့ပြပိုအခွင့်အရေးတွေရနေပိုချမ်းသာလေဆိုတဲ့အနေထားကိုဒီနေ့နေထားရောက်ရှိနေဖြစ်ပါတယ
်စီမင်းစီကန်းတွေထုတ်မယ်ဆိုရင်တက်တူတူးဖို့ဖို့အတွက်မတူးဖို့ခင်မှာဘာတွေလုပ်တင်နေဆိုတာတွေကိုပါအသေးချာသိဖို့လိုပါတယ
်။တက်တူတူးတယ်ဆိုတာကအီရန်တစ်ခုမှာအီက1500ပဲကြည့်။ဒီကကမြေပုံရေးဆွဲမယ်။ဖြစ်ပေါ်နိုင်တဲ့ပိုတန်ရရှိတဲ့အီရီယာအလားအလာကောင်းတဲ့အီရီယာကိုရှာဖွေမယ်။အလားအလာကောင်းတဲ့အီရီယာရှာဖွေပြီးတဲ့အခါမှာအိုဘိုတိကျတဲ့ဒီဒီမတေးလီဆွဲပြီးတော့စက်တက်တိုက်တာမယ်။လူသားစိတ်ကူးတယ်လို့ပဲ။နောက်သူကလူအရင်ဒိုက်မွန်ဒရီတူးပြီးတော့ဒီအောက်ကကြောက်ခဲနေမှုကြရည်ဒီမှာတွက်ပြီးတော့တတုတိုက်ပမာဏကိုကျန်ရင်တွက်မှာပေါ့နော်ပြီး1ပြီး2ပြီး3စတဲ့ကြီးတွက်ပြီးပါသိကြပြီဆိုရင်အဲ့ဒီတတုတိုက်ရဲ့ data ကို deposit ရဲ့ data ကို mining engineer ကိုပေးတယ်အတူရဲ့ engineer ကဒါကို mine design ဆိုရင် cost လောက်ရှိမလဲတွက်တယ်ဘယ်လိုထုတ်အောင်လဲတွက်တယ်ဥပပြင်းထုတ်မလား underground ထုတ်မလားသတိပြန်ပြီးတော့မှဒီတတုတန့်စင်နဲ့ methodology engineer အဲ့တတုထွက်လာရင်တန့်စင်ကြီးဘယ်လောက်ရှိမလဲဘယ်လိုစမြုပ်တဲ့တန့်စင်နဲ့ဘယ်လောက်ရင်းမြစ်ရမလဲဆိုတော့တွက်တယ်ပြီးတော့မှအဲ့တော့ cost အားလုံးကိုခမန်း cost အားလုံးတွက်ချက်ပြီးမှ investor ခေါ်တဲ့ရင်းမြစ်နိုင်ငံတွေကိုတင်ပြရတာပါရင်းမြစ်နိုင်ငံတွေကနောက်5နှစ်တမို့နောက်10နှစ်ဒီတတုကြီးကဘာမှဈေးကဘယ်လောက်ဖြစ်နိုင်မလဲသူတော်ကိုတွက်ချက်ပြီးမှသူရင်းမယ်ဆိုတော့သူပြတ်ချက်ချင်းကြမှတတုတွင်းလုတော့မယ်ဆိုတော့ပဏာမအစားဖြစ်သွားတယ်အဲ့ချင်းကြမှ production ထုတ်တော့မယ်ထုတ်လို့မှုလုံကလုတော့မယ်လို့စုပ်ပြတ်တဲ့အချိန်ကြမှာခုနပြောတဲ့သဘောပေါက်ဝင်ကာကွယ်ရမယ်အချက်လက်တွေ EIA report တွေ EIB report တွေကိုလုပ်ရမယ
်တတုတူဖို့မှုကြောင့်ပဝန်ကျင်ကိုဘယ်လောက်ရိုက်ခတ်မှုရှိမယ်ဝင်းကျင်မပြည့်စည်အောင်ဘယ်လို season ထိမ့်သိမ့်မယ်ဆိုတာကိုတင်ပြတယ်ဒီ EIA EMP အစီရင်ခံစာတွေထုတ်တဲ့အဆင့်ဟာတတုမိုင်းတစ်ခုဖြစ်လာစေမယ်နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီအစီရင်ခံစာတွေကိုအရင်တင်ခိုင်းနေတာတွေ့ရတယ်လို့ပြောပါတယ်
ကူရကကြောင်းမြန်ပေါ့တော့ကျဥ်ကအရင်ကကျမအရင်လားမသိဘူးလုံလားမစားခင်စာရွက်ပေါ်မှာရေးတဲ့တောက်ဝင်းကျင်ကာကွယ်ရေး EMP ရုပ်ဘာလို့ဆိုတာဒါစောသေးတယ်အဲ့ပေါ်မှာပဲလုတ်ပိုင်ခွင့်တစ်ခုအနေနဲ့လူလားအတက်ကုန်ကြစေချင်အားကြီးဖြစ်နေတယ်ဘာမှမဟုတ်ပဲနဲ့ဥပဒေမျိုးပုံရေးဆွဲတဲ့စံတတိုင်းတာတာနဲ့တောက်ဝင်းကျင်ဒီလိုဖြည့်ပြတဲ့ဆိုရင်ပြီးတော့လူလားတဲ့ကုန်ကြစေချင်နဲ့အချိန်တက်ကြတဲ့ပတ်ဝန်းကျင်သူတည်တဲ့စာရန်တွေစာရွက်ပေါ်မှာပြုစုနေတာပြီဒါလည်းလွန်ဖားတဲ့အချက်တစ်ချက်ကြီးကျွန်တော်တိတိကျကျကျွန်တော်ပြောလိုပါတယ်။ပတ်တုခုခုအစဉ်ကအဝေးချနေတယ်။တကြီးဗမာနိုင်ငံတနိုင်ငံမှာလည်းပတ်တုထုတ်လုပ်တဲ့ဒီဧရိယာကြီးဗမာတနိုင်ငံလုံးရဲ့ပိုင်နဲ့ဒီဧရိယာစုစုပေါင်းရဲ့အတမလေးဂျာခင်လုံးပဲရှိပါတယ်။ဒါကိုစနစ်တကျပြန်လုပ်ရင်ရပါတယ်။ပြန်ပြန်ထင်းရင်ရပါတယ်။နေရာတိုင်းလည်းမပြတ်စီးပါဘူး။ပြစီးမှာဆိုလို့သူကင်ကာကွယ်ရင်းနဲ့တရားဝင်လုပ်တဲ့အခက်အခဲကြီးကြံ့ကြတဲ့အခါမှာတရားဝင်လုပ်တာတွေကပို့ပြီးတော့မြန်ဆန်လာပြီးတော့တရားဝင်လုပ်တာတွေများလာရင်းနဲ့ပဲပြစီးမှာကြောက်လို့တရားဝင်လုပ်ငန်းတွေပို့ကြံ့ကြတဲ့ကြံ့ကြလေးတရားဝင်လုပ်ငန်းတွေပို့များစေများလာရင်တရားဝင်လုပ်ငန်းတွေကြောင့်ခုနပြောတဲ့တကယ်တမ်းတူးတဲ့အခါကျပြစီးလာပြီးတော့ထိတ်သိမ်းရွက်လူတွေကလည်းမရှိပါဘူ
းမြန်မာနိုင်ငံကတွာလာရခက်ခဲတဲ့ဝေးလံခေါင်းတီးတဲ့ဒေသတွေမှာရှိတဲ့တတုတိုက်တွေမှာတွေ့ရတတ်တာကဘဟုတုတ္တတိတ်မရှိသေးတဲ့ဒေသခံတွေကိုအဖွဲ့အစည်းတချို့ကလှည့်ပြားတာမျိုးလို့ပြောပါတယ်
။ဒီကတော့အားနေတဲ့ဒေသခံတွေကိုဒီမျိုးစုံနဲ့စီးရစာပဲပြောပြောအကြက်ပဲအဖွဲ့အစည်းပဲဆိုးဆိုးဒီလူတွေကဟိုတရားဝင်မှမသိတရားဝင်မှမသိပဲနဲ့ရောတရားမှဆိုလူသားကျင်ရင်ကားတစ်စီးထူလိုက်တာနဲ့အဲ့ဒီဘွယ်ကျေးဇူးရှင်ဘွယ်ကြီးဖြစ်ပြီးတော့တရားဝင်တူးနေတယ်။အဲ့ဒီဘွယ်ရွာသားတွေပုဇာနဲ့ချုပ်ပေးပြီးတော့တရားဝင်လာတဲ့အဖွဲ့တွေကိုတရားဝင်အောင်တတ်ကွက်ခိုင်းတယ်ဆန္ဒပြခိုင်းတယ်တရားမလုပ်တဲ့လူတွေကတရားဝင်ဖြစ်ပြီးတော့တရားဝင်လုပ်ပြီးတော့တနည်းကလုပ်မဲ့ပညာရှင်ရှိတဲ့ဖွဲ့တွေကဝင်လို့မရတော့ဘူး။ဒီလိုခြေကအဘုဇ္ဇာအားနဲ့ဒီလူတွေကိုလည်းတလွဲဖြင်းလွဲအောင်လို့တရားတွေဟောဒီအကျိုးစီးပွားကိုရှည်တန်းတင်တဲ့ဖွဲ့စည်းကြီးကလည်းမြန်မာနိုင်ငံမှာများတဲ့များလာတာကိုလည်းပြန်လဲသုံးသပ်ချက်မှတ်ဖို့လိုလိမ့်မယ်
။ဒါအပြင်တတုတူးဖို့ခွင့်အတွက်တက်တန်းတိုးရမှာနှစ်ဆက်ဆက်အခွန်တွေဆောင်ပြီးစနစ်တကျလုပ်နေတဲ့တတုတွင်တွေအတွက်လွယ်ကူအောင်လုပ်ပေးသင့်ပါတယ်။
ဒါရီအောင်ကလွယ်တကူတက္ကံထုတ်ပေးရမယ်။တတုတကူဆိုအနည်းဆုံးအနည်းစိတ်50ပေးရမှာ။9နှစ်9နှစ်ဇာတ်န်းထုတ်လေဆိုတာတစ်ခါတစ်ခါတိုးလိုက်ရင်အောက်စီလူတန်းကားကြီးရဲ့နားလျော်လိုက်ပြောရတယ်ဆိုတဲ့အကျံမဟုတ်ဘူး။ဒီကုမ္ပဏီကြီးဝေးကြီးတောင်းတင်းက 都透露在干了嘛了？你这边的办的了？昨天他就来，就是说话我背的了，口风上的了。把问题提在阿内奥比不如搞过，把提在不如搞过他的嘞，不如听听他的嘞。研究研究的都把你弄出来是的，安家的比的呢？安家也细腻他呗。然后我这个十年都来哦，背不溜的。帮忙那个，虽然是个话叫买年，别提他的。他们说第二个出现的礼物，这太阳落来的。
တတူကနဟာမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတာကြောင့်တီးခြားဝန်ကြီးဌာနတစ်ခုထားပြီးထိန်းချုပ်တင်တယ်လို့လည်းမြင်ပါတယ
်တတူကနကမြန်မာနိုင်ငံမှာအရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်တို့ကသဘောထားသဘောဝါချင်းအခြေခံချင်းမတူတော့ဥမာစစ်တော်လုပ်ငန်းနဲ့တတူလုပ်ငန်းဒီမျိုးပေါ်မျိုးအောက်တွေကကွာပါတယ်ဘဝချင်းမတူပါဘူးအခိတခါကမနေချာမှာလေဒီကနတခုတည်းပူပေါင်းဖွဲ့ထားတယ် Ministry of Natural Resources and Environmental Conservation ဘဝတင်ရသာနဲ့ဘဝချင်းတည်တည်ရင်ကိုဒီခါနာဆိုမနေချာမှာဖွဲ့တယ်အခုသူကတစ်ကတောင်းလိုက်ပါတယ်သူက Land Water and Mineral Resources Ministry ဘယ်လိုတိုက်တယ်ဒီကြီးကလည်းတန်သာတာတွေမှာပါတဲ့အတွက်ဒီကိစ္စတွေပါအားလုံး Land Department ကို Water Department ကို Mineral ဒီအားလုံးပါအကုန်လုံးပေါင်းတဲ့ဝီဒနာတစ်ခုအဲ့တော့လူကပေါင်းစားတဲ့ environmental conservation ကိုလည်းတပွားပေါင်းခြင်းကာကွယ်ထိန်းသိမ်းရေးကဝန်ထမ်းတာကပြောက်သွားလဲဆိုတော့ climate change and environmental ဝန်ကြီးဌာနအနေနဲ့ကြီးပြောက်ထားလိုက်တယ်။ဒါလေးတွေကိုလည်းကြည့်ပြီးဥပမာယူဖို့လိုပါတယ်။ကျွန်တော်တို့ကအထူးအသိအနေနဲ့ကျွန်တော်တို့သိရှိကြလေးတွေကိုအကြမ်းနဲ့ပြပြတာဖြစ်ပါတယ်။အထူးကဏ္ဍသိုးသက်ပြီးမသိုးသက်ခြင်းကအထူးထိုးသက်တဲ့သူပေါင်းတဲ့တာဝန်ရှိတယ်။ဒီလိုမျိုးတွေထောက်ထုတ်တဲ့သူတွေဘဝကနေရှိဖွဲ့တဲ့သူတွေတော့ဒီဘဏ်ကံပေါ်တဲ့ဌာနမှာလည်းတာဝန်ရှိ။အင်ဂျာကြီးပေါ်နေတဲ့အားလုံးကပေါင်းစည်းတာဝန်ရှိ။
မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးရည်လွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်။